အာကာသခီးရှည်သွားကြမယ်နောင်ခစ်လူသားတွေအတွက်သူတို့စားသုံးဖို့လိုအပ်တဲ့အပင်တွေကိုဆွဲအားမရှိတဲ့နေရာမှာဘယ်လိုစိုက်ကြမယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ။မြေကမ္ဘာပေါ်မှာအပင်တွေရှင်သန်ကြီးထွားစေဖို့အတွက်မြေကြီးလိုအပင်ပေါက်နိုင်တဲ့နေရာမျိုးအပြင်တခြားအခြေခံလိုအပ်တာတွေကနေအောင်ကြီး၊ရေ၊အာဟာရနဲ့သူတို့အစာဖြစ်တဲ့စားသုံးတဲ့ကာဗွန်ဒိုင်အောက်ဆိုက်ပါတဲ့လေပဲဖြစ်ပါတယ်။အာကာသထဲမှာရှိတဲ့လကဘာနဲ့အောက်ကပြန်တွေတခြားဂျူတွေကတော့ကဘာမြင်နဲ့မတူတဲ့အတွက်အပင်တွေရှင်သန်ဖို့လိုအပ်တဲ့အရာတွေမရနိုင်သလိုဒီလိုနေရာမျိုးတွေမှာအပင်တွေရှင်သန်ဖို့ကမဖြစ်နိုင်ပါဘူး။ဒါပေမဲ့အခုဆိုရင်အာကာသစခန်းထဲမှာရောက်နေတဲ့အာကာသယင်မှုတွေသူတို့ကိုယ်တိုင်စိုက်ပျိုးထားတာကိုစားလို့ရနေပြီလို့အမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။အပြည်ပြည်ဆိုင်ရာအာကာသစခန်းမှာအခုလက်ရှိရောက်နေတဲ့အာကာသယင်မှု6ဦးဆိုလို့ရှိရင်အာကာသထဲမှာစိုက်ထားတဲ့ဒီဒီမှာလက်တွေအခုစိုက်ပျိုးနေတာဒီဆက်လက်ရဲ့အစီလေးတွေကိုပေါ့နော်စပြီးတော့ပျိုးပြီးတော့စားစိုက်တဲ့ဟာစားလို့ရပြီ။စိုက်ပြီးတာနဲ့အပင်ပေါက်စားဆိုတာမျိုးမဟုတ်ပါဘူးသူတည်သနာလဲလို့စားလဲစားနိုင်ဖို့အချိန်ရောက်ဖို့1980လွန်ခဲ့တဲ့အနှစ်450လောက်ခရဲကစပြီးတော့စဉ်းစားခဲ့ကြတာပါသူတည်သနာအဆင်းဆင်းလောက်ကြရပါတယ
်အာကာသထဲမှာအခုလိုစိုက်ပျိုးနိုင်မှုအတွက်လုပ်ခဲ့ကြတဲ့သူတည်သနာတွေကိုကြည့်ရအောင်ပ
ါအပင်နေအာကာသထဲမှာစိုက်ဖို့အတွက်အပိုလို14ဆိုရင်1980လောက်ကပါနော်ကမ္ဘာပတ်လမ်းထဲမှာအပင်မျိုးစီပေါင်း900ကျော်အဲ့ထဲမှာထင်းကျူးပင်ကအစယူသွားပြီးတော့ဒီလပတ်လမ်းကြောင်းထဲမှာအာကာသထဲမှာတပတ်လောက်ပတ်နေပြီးတော့မှပြန်ယူလာပြီးတော့ဒီအစီကိုစိုက်ပြီးတော့ဘလို့ထူးခြားမှုကြောင်းလဲမှုများဖြစ်သွားမလဲဆိုတာကိုစလေ့လာခဲ့တာပါနောက်1980လောက်မှာဆိုလို့ရှိရင်ဆိုဗီယက်အာကာသရဲ့ဆာလျူထဲမှာကျွန်တော်တို့မုံညင်းပင်တစ်မျိုးကိုစိုက်ပျိုးကြည့်ခဲ့ပါတယ်အဲ့လိုပဲ Sky Lab ဆိုတဲ့အမေရိကန်ထွက်ထားတဲ့ပထမအဦးဆုံးပေါ့နော်ဒီအာဂါဒါတူတီတနာစခန်းထဲမှာ1980လောက်ကကဘာဆွဲရမရှိတဲ့နေရာမှာသဘာဝရဲ့နေအောင်ကြီးလည်းမဟုတ်ဘူးဆွဲရလည်းမရှိတဲ့နေရာမှာသဘာစိုက်ပြီးတူတီတနာလုတ်ခဲ့ပူပါတယ်နောက်တစ်ခုက C2C ဒီအစီစိုက်ပြီးတော့နောက်တစ်ခါပြန်ပြီးအစီစိုက်ရတဲ့အထိဥမာသဘာဆိုလို့ရှိရင်3-4လလောက်ပေါ့နော်အဲ့ကြမှာအစီပြန်ရရက်120လောက်ကြာမယ်ဒီတဲ့မြန်အောင်စိုက်လို့မရဘူးလားဆိုတာဒီ C2C program တခုရှိပါအဲ့ဒီမှာ alpha alpha ဆိုတဲ့အပင်တစ်မျိုးပေါ့နော်ရက်40အတွင်းမှာအပင်ပြန်ပေါက်ပြီးတော့အစီပြန်ရတယ်ပေါ့နော်ဆိုတော့ဒီတဲ့ပုံမြန်ထွက်နိုင်တဲ့အပင်တွေများရပြီလားဆိုတဲ့ဟာကိုစပြီးတော့သူတည်တနာလုပ်နေပါပြီဒါလည်းတချို့တစ်ဝက်တော်တော်ကိုအောင်မြင်ပါတယ်အဲနောက်တစ်ခုကမာလကာပင်တရက်ပင်လို့ဟာမျိုးအပင်ကြီးတွေများအာကာသထဲမှာစိုက်လို့ရမလားဆိုတဲ့သူတည်တနာကိုလည်းစပြီးတော့စူးစမ်းနေကြပါတယ
်ကမ္ဘာဆွေးရမရှိတဲ့နေရာမှာအပင်စိုက်ဖို့စူးစမ်းနေတာမို့ကမ္ဘာဆွေးအားရဲ့အပင်ပေါ်မှာတက်ရောက်မှုကိုလေ့လာရတာဖြစ်ပါတယ်
။1880မှာပေါ့နော်သိပ္ပံပညာရှင် Charles Darwin The Theory of Evolution ကိုသူစပြီးတော့ပြောခဲ့တာပါ။သူကဆိုလို့ဒီမြေကြီးကိုစောင်းပြီးတော့အပင်ကိုစိုက်ကြည့်လိုက်တဲ့အခါကျတော့အပင်အမြစ်တွေကခါဆောင်းဆောင်းပေါက်တာကိုလေ့လာခဲ့ပါတယ်။ဒါ1880မှာပြီးခဲ့တဲ့50နှစ်လောက်ကစပြီးတော့ကမ္ဘာဆွေးအားမရှိတဲ့နေရာမှာအပင်စိုက်တဲ့အခါမှာအမြစ်တွေကယာယီပြီးပေါက်တာကိုတွေ့ရတယ်။ဒါကို skewing effect လို့ခေါ်ပါတယ်။အဲ့လိုပဲအဲ့ဒါမကြသေးမီကအာကာသစခန်းထဲမှာလုပ်တဲ့တုတေသနာမှာစတင်တွေ့ရတာပါအပင်ဟာအလင်းရောင်နဲ့ရေစီမြေလွာအမြင့်မှာအောက်ဆီဂျင်ရဖို့အတွက်အဓိကကြတာကိုသိချာပြန်ပြီးတော့လေ့လာမိပါတယ်အပင်နေရာကမ္ဘာဆွေးရမဲ့သွားတဲ့အခါမှာအမြင့်ရဲ့ cell နိုင်ရနေရကမ္ဘာဆွေးရရှိလို့ရှိရင်အမြင့်တွေအောက်ကိုတည့်တည့်ကျသွားတဲ့အခါမှာသူ cell ရဲ့နိုင်ရ cell ဗီဇာနဲ့အခုကမ္ဘာဆွေးရမရှိတဲ့အခါစိုက်ထားတဲ့အပင်နဲ့အမြင့်တွေကိုဒီမှာပြန်ပြီးတော့ဇီဝပေဒါgenetic expression လေးလာတဲ့အခါကျတော့ cell နိုင်ငံကြီးရဲ့ expression ပေါ့နော်ဒီကအပြောင်းအလဲဖြစ်တာကိုတွေ့ရပါတယ
်အခုလိုကမ္ဘာဆွေးအားမရှိတဲ့နေရာမှာအပင်ကိုရေပေးဖို့အတွက်ဘယ်လိုလုပ်ရမှာပါလဲ
ဒီကမ္ဘာပေါ်မှာအပင်ဆိုင်ရင်ဒီရေလောင်းလိုက်လို့ရှိရင်ရေကအောက်ကိုကမ္ဘာဆွေးအားကြောင့်ကျသွားပြီးတော့အမြင့်တွေကအနှံ့ကအမြင့်ဖျားလေးတွေကအစရေအနှံ့ရောက်တယ်ဒါပေမဲ့ကမ္ဘာဆွေးအားမရှိတဲ့အခါကျရေကအပေါ်မှာတင်ပြီးတော့ဘယ်မှမသွားတော့ဘူးအဲ့တော့ရေရောက်ဖို့အတွက်ကတနည်းပဲရှိတယ်အဲ့ဒါယူဘပေဒါအရာဆိုလို့ရှိရင် capillary action လို့ခေါ်တဲ့ရေစိမ့်ကြီးလျှောက်တဲ့သဘောမျိုးနဲ့ရေပြန့်သွားတာပေါ့နော်အဲ့ဒီနည်းနဲ့ပဲရေကအမြင့်တွေရောက်နိုင်တယ်အဲ့တော့ capillary action ရဲ့ဥမာဖြင့်အလွန်သေးတဲ့ဖန်ပိုက် plastic ပိုက်လေးဖျားကိုရေတဲ့အတားလေးနှစ်လိုက်တဲ့အခါမျက်နှာပြင်တင်းအားနဲ့ molecular force တွေတောင်းပေါ့နော်ဒီ capillary action လို့ခေါ်ရေကအပေါ်တက်လာနောက်ဥမာတစ်ခုကဘာလဲဆိုလို့ရှိရင်ဒါအိမ်မှာစမ်းကြည့်လို့ရတယ်နော်ဒီစက်ကူခပ်ပွားပွားပေါ့နော် ไอ้เลตโต้กูสักกูรู้ป่ารู้เลตโต้กูดูป่ารู้ยีเนี่ยที่ไรเดอขาจ้าลูกเสียยีอ่ะจะพี่พี่เอโปใส่ไปเดี๋ยวละครับเนี่ย dark capillary action นั่นกูว่าไตกูท้องโตเดอขาจ้าลูกเสียจะเบี้ยซีกูท้องยีเนี่ยไรเดอขาท้องยีเนี่ยจะเบี้ยซีกระชากเอโปเดี๋ยวละ dark capillary action บ่ดีนี่เนี่ยเป้อเป็นเนี่ยยีอยู่ยากจ้าเลย
กระบะสวยมากสิเนี่ยมาบลูอเป็นไซผู้จูซ่าเลยสุรากูจี้เอามา
ကျွန်တော်နဲ့အတူလောက်ခဲ့တဲ့ NASA ကနေဒီယားအာဂါသာဌာနမှာဒေါက်တာဂိုင်ယိုမာစတာဟာကဘာဆွေရမဲ့တဲ့ဒီအာဂါသာထဲမှာစားပင်ဒီအကြောင်းကိုသူအဓိကထားပြီးလေ့လာခဲ့ပါတယ်ဒေါက်တာဂိုင်မာစတာရဲ့ဒီအပင်ဆိုင်တဲ့ဥကတော့ခေါင်းမျိုးပုံတံခါးနဲ့တူပါတယ်အထဲမှာတစ်ဆွေးတို့လွှာစာတွေကိုအမှုန်နေအောင်ချိန်ရောထားပြီးတော့ရေဓာတ်မြေဩဇာတွေထည့်ထားပါတယ်အဲ့တော့အပေါ်ရောက်တဲ့အခါကျတော့မှသူ့ကိုရေဖြည့်လိုက်၃ရက်လောက်နေပြီးတဲ့အခါကျတော့ဒီအစီလေးတွေကိုစိုက်အခါကျတော့အပင်တွေပေါက်လာတယ်ပေါ့တပတ်လောက်နေတဲ့အခါကျဒီအပင်က shrimp လောက်ပါတယ်ခေါ့တပင်နဲ့ကြံနေအောင်ကြံနေအပင်တွေကိုသင်းတပ်လိုက်ပြီးတော့မှဒီအပင်တွေကိုရက်60လောက်အထိဖားလိုက်တဲ့အခါကျတော့အပွင့်တွေပွင့်လာတယ်အတီးတွေပြီးပါတယ်ဥမာဇင်နီယာလို့ခေါ်တဲ့နှွေမှာပွင့်တဲ့ပန်းတစ်မျိုးခရမ်းဂျင်သီးတို့နောက်အပွေးအကြိုင်ပင်တွေပေါ့နော်နန်းနန်းပင်နောင်ပါကောင်းပါနောက်ဆက်လိုက်ရွက်တို့စိုက်လို့ရပါတယ်ဒါနောက်တနည်းကပါလဲဆိုဟိုက်ဒရိုပေါနစ်လို့ခေါ်တဲ့ရေထဲမှာစိုက်တဲ့နည်းဖြစ်ပါတယ်ရေကိုအလုံးပိတ်ပြီးတော့အဆီတွေအဲ့ထဲမှာရေနဲ့ဓာတ်မြေဩဇာအရေရောဖြည့်ထားပြီးတော့အဆီတွေအဲ့ထဲကနေပြီးတော့မှအမြစ်တွေတွေပြီးပေါက်အောင်လုပ်တဲ့နည်းလို့ခေါ်ပါတယ်ဒီနည်းနဲ့လဲကျက်သွန်တို့ခရမ်းဂျင်သီးတွေကိုစိုက်လို့ရပါတယ်အဲနောက်တနည်းအာဂါသာထဲမှာထူးခြားတဲ့တမျိုးရတာပါဆိုအရိုပေါနစ်လို့ခေါ်ပါတယ်အရိုဆိုတာတော့လေထဲမှာအမြစ်တွေတန်းလန့်နဲ့စိုက်ပြိုးတာတမျိုးဖြစ်ဒီနည်းကိုတော့ကျွန်တော်ရုံးကအဖွဲ့ထွေရသူတင်လာလုပ်ပြီးကူညီနေပါတယ်အမြစ်ကိုမြေဩဇာပါတဲ့ရေမွှာလေးတွေနဲ့ဖြန်းဖြန်းပေးပြီးတော့မှအပင်ဆင်အောင်လုပ်ကြရတာပါ
အခုလိုအာကာသမှာစိုက်ပျိုးဖို့သူတေသနာတွေလုပ်ရင်မြေကမ္ဘာပေါ်မှာလက်တွေအကျိုးရှိရှိအသုံးချနေတာတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်